စစ်မဝင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီသတင်းပတ်စောပိုင်းတွေကနေချေချုံနဲ့ထိမ့်သိမ်းခံထားရတဲ့သမ္မတရောဘတ်မူဂါဘီဟာဒီကနေ့ပဲလူမြင်ကွင်းထွက်လာပါတယ်။အပြာရောင်ဘဝဆုံးဝတ်ဆင်ထားပြီးနွမ်းနယ်နေပုံရတဲ့မူဂါဘီကိုမြို့တော်ဟာရရီကကျောင်းစင်ပွဲအခမ်းအနားမှာလူအုပ်ကအားပေးနေတာလည်းတွေ့ခဲ့ကြရတာပါ။အတိုက်ခံနိုင်ငံရေးခေါင်းဆောင်တွေအရက်ဖက်လူမှုဖွဲ့စည်းနေဘာသာရေးခေါင်းဆောင်တွေကတော့နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့သူမူဂါဘီရာထူးကထွက်ပြေးတိုက်တွန်းနေပါတယ်။ယူတီကျုံခဲ့ရတဲ့နိုင်ငံရေးချက်တွေကိုချက်ချောမမွေကျော်လာနိုင်မှုဇင်ဘာဝေလူလူချာမျော်လင့်နေချိန်မှာပဲရာထူးကထွက်ပြေးဖို့မူဂါဘီကညှင်းဆန်နေတဲ့အကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်။အင်းဒီချင်းတောင်အာဖရိကနိုင်ငံကသမ္မတဂျေကော့ဇူမာကဆုံးဖြတ်ချက်တစ်ခုကိုပြပြသာသာချမှတ်ဖို့အချိန်စောသေးတဲ့အကြောင်းလွှတ်တော်မှာပြောလိုက်တာကြောင့်ဇင်ဘာဝေနိုင်ငံရေးပြဿနာကိုမြန်မြန်ဆန်ဆန်ဖြေရှင်းနိုင်မယ်မျော်လင့်ချက်တွေလည်းအားနည်းနေပါတယ်။မနေ့ကဇင်ဘာဝေနိုင်ငံမီဒီယာတွေမှာဖော်ပြခဲ့တဲ့ဓာတ်ပုံတွေမှာတော့မူဂါဘီကိုစစ်တပ်ကြီးကဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝန်ကာနဲ့အတူမတက်ရနေတာတွေ့ခဲ့ကြရတာပါ။ဇင်ဘာဝေမှာသွေးထွက်သံယုံမရှိဘဲစစ်တပ်ကတိုင်းပြည်အနာထိန်းချုပ်လိုက်တဲ့အင်္ဂါနေ့ကစလို့နေမှာအခြေချုပ်ထိန်းသိမ်းခံထားရတဲ့အသက်93နှစ်အရွယ်မူဂါဘီကိုနိုင်ငံမယုံမြင်တန်ကြားမှာပထမဆုံးပြန်တွေ့ရတာလည်းဖြစ်ပါတယ်။စစ်တပ်ကတော့မူဂါဘီနဲ့ဆွေးနွေးနေကြောင်းပြောဆိုခဲ့သလိုဇင်ဘာဝေစစ်တပ်တောင်အာဖရိကနိုင်ငံတွေကဂျောင်းဝင်စစ်ဆေးသူတွေနဲ့တွေ့ဆုံမှုမူဂါဘီကိုမြို့တော်ဟာရရီမှာရှိတဲ့အစိုးရဧကရာကိုမနေ့တုန်းကပဲခေါ်ဆောင်သွားခဲ့ကြတာပါ။